စစ်ကောင်စီနဲ့တချို့သောလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်ရက်ဆက်စွာညှဉ်းပန်းနှိပ်စက်နေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ကြပြီးဒီလိုရက်တွေကိုရပ်တန့်ဖို့တိုက်တွန်းကြပါတယ်။ဇွန်လ26ရက်နေ့မှာကြာရောက်တဲ့ညှဉ်းပန်းနှိပ်စက်ခံရသူများအကူအညီပေးရေးအပြည်ပြည်ဆိုင်ရာနေ့မှာအခုလိုတိုက်တွန်းလိုက်ကြတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးတော့တင်ပြကြပါမယ်ဗျာ။စစ်အုပ်စုနဲ့အခြားသောလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်ရရဆက်ဆက်ညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပြီးဒီလုပ်ရတွေကိုရပ်တန့်ဖို့ဇွန်လ26ရက်နေ့မှာကြာရောက်တဲ့ညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးအပြည်ပြည်ဆိုင်ရာနေ့မှာအရက်ဖက်လူအဖွဲ့အစည်း14ခုကပူးတွဲထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးသဘောထားကွဲပြားမှုကြောင့်ဖမ်းဆီးခံနိုင်ရသူတွေကအကျဉ်းထောင်တွေထဲမှာနှိပ်စက်ခံရပြီးတေဆုံးရသူ95ဦးထိရှိကြောင်းဆရာနာသိမ်းပြီးနောက်တက်ကြွလှူရှားသူနဲ့အရက်သားပြည်သူ2020ကျော်တေဆုံးခဲ့ရပြီဖြစ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေရဲ့ကြေညာချက်ကဖော်ပြပါရယ်အခုကြေညာချက်မှာပါဝင်တဲ့အရက်ဖက်အဖွဲ့အစည်းတွေထဲမှာဆရာနာသိမ်းပြီးနောက်ပိုင်းနေ့စဉ်အရက်သားထိခိုက်တေဆုံးမှုကိုစည်ရင်းပြုစုနေတဲ့နိုင်ငံရေးကျင်းသားများအကူအညီဆောက်ရှောက်ရေးအသင်း AABP လည်းပါဝင်ပါရယ် Burma Civil War Museum BCM တည်ထောင်သူကိုရဲဟိန်အောင်ကတော့စစ်တပ်ကိုနိုင်ငံတကာကဖိအားပေးဖို့လိုအပ်ကြောင်း VOA ကိုပြောပါတယ်
။ကိုကြည့်ပြောင်းဝင်ပြီးမြင်ပေးဖို့အနောက်ကကြောင့်ဒီပြည်သူတွေကိုနှိမ့်ဆက်တဲ့ပြည်နယ်ကအကုန်ကြည့်နေတယ်။ဘယ်နဲ့ပြစ်ဖို့ကဘာလို့တောင်းနေပြစ်ဖို့ကိုဒီလိုနဲ့အကောင့်ပေါ်လာမှုလို့ကျုပ်စီကိုဒီငွေကြေးထောက်ပံ့ပေးတဲ့နိုင်ငံစီဝိုင်းလုပ်ငန်းတွေကိုတမန်ကြီးပေါ်နေတော့နေမှာ။ဒါဒါလို့ဒီနိုင်ငံတကာအပေါ်ကိုကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့ဒီပမာပြည်သူတွေနဲ့ရက်ပြီးတော့ဘုံပါဝင်ဆောင်ဆီကနေဆိုရအကြောင်းကိုကျွန်တော်ဆက်ပြီးတိုက်တွန်းလုပ်ပါလိမ့်မယ်။
မြန်မာနိုင်ငံမှာမတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့ဒလေထုံနှန်းတွေအောက်မှာအမျိုးသမီးတွေဟာလည်းနှင်းပန်းနှိမ့်ဆက်ခံနေရတယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဆရာနာမသိငင်ကလေးကအမျိုးသမီးတွေအပေါ်နှင်းပန်းနှိမ့်ဆက်မှုတွေရှိနေပြီးအခုအချိန်မှာဓာတ်ထက်ပိုဖိနှိပ်ခံနေရတယ်လို့ကိုကီးအမျိုးသမီးများဆိုင်ရာလူအခွင့်အရေးအစည်းအရုံးအတွင်းရေးမှူးဝိုင်နူးက VOA ကိုပြောပါတယ်။
အရင်တော့ကပေါ်တော့ဒီအမျိုးသမီးအတန်းဖတ်ခံရမှုတွေညင်းပန်းနေဆက်ခံရမှုခံရတဲ့အမျိုးသမီးတွေအတွက်ကိုကိုကြီးထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများကြီးရှိတယ်။ကျွန်တော်တို့မှာတိုင်ကြားမဲ့နေရာတွေရန်နေရာတွေရှိတယ်။အခုကာလကတော့လုံးဝမရှိတော့ဘူးကျွန်တော်တို့စီမလေး
။မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုကျူးလွန်ခံနေရတဲ့အမျိုးသမီးတွေလည်းအများအပြားရှိမယ်လို့ယူဆရကြောင်းဝိုင်နူးကထပ်လောင်းပြောပါတယ်။ဆရာနာသိမှုကိုဥဆောင်ဆန့်ကျင်ဆန္ဒပြခဲ့ကြတာကြောင့်နေရှိထောင်နှံကြခံရတဲ့네ပယ်အသီးသီးကအခြေခံလုပ်သားတွေလည်းရှိနေပြီးသူတို့ရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုတွေကြောင့်ညှဉ်းပန်းနှိပ်စက်ခံရတယ်လို့အလို့သမားရေးလှုပ်ရှားသူတွေကပြောပါတယ်ဒေါ်မိုးစန္ဒာမြင့်ဟာမြန်မာနိုင်ငံအထွေထွေအလို့သမားတက်မှတ်ကများ FGWM ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်အလို့သမားလူဒန်းစားအတွက်ဖိနှိပ်ခံမှုတွေကိုလည်းလွတ်မြောက်စေခြင်းနဲ့အခုဒီစစ်အာဏာသိမ်းမှုကာလမှာလည်းအပြိမိတ်ခံဘဝကနေပြီးတော့အသက်တွေပေးခဲ့တဲ့ထောင်ရဲ့အကျဉ်းချခံမှုတွေလည်းရှိနေတယ်။ကိုယ်ရင်ဆော့ကထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းလူအခွင့်အရေးအလုတ္တမအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းထိုးပေါက်ခံနေရပြီးဒါဆိုရက်တည်ရေးအတွက်လုပ်ငန်းခွင်တွေဒဲမှာပေါ့နော်ကျုံတာတာပုံစံမျိုးလုပ်ကန်ဆောင်ရနေရတဲ့အခြေခံအလုတ္တမဒုအတွက်ကိုကျမတို့ရွေးချယ်ထားတဲ့ NGO အစိုးရအနေနဲ့ပြည်ပြည်သာမှတ်တမ်းတင်ထားပြီးတော့ပြန်လဲထူထောင်ရေးဖြစ်လာပြီးဆိုတဲ့အခါကြလို့ရှိရင်ပြောင်းလဲမှုတွေလုပ်ကိုင်အကောင့်ထဲစောင့်ရက်ပေးနိုင်ဖို့အတွက်ကိုဒီလူသမားတွေရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့အထူးဂရုစိုက်လုပ်ဖို့အတွက်ကိုကျွန်မအနေနဲ့တိုက်တွန်းပြောကြားချင်ပါတယ်
။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးရဲ့2021ခုမတ်လတုန်းကထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာနိုင်ငံတော်ကစစ်ဘက်ထိန်းချုပ်ရေးစခန်းတွေမှာနှစ်ရှည်လာများစစ်ကြောမေးမြန်းရေးအတွင်းလူညုံရေးတပ်ဖွဲ့တွေကျူးလွန်နေတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့အခြားနှိပ်စက်မှုပုံစံမျိုးစုံအပါအဝင်ဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကပြောထားပါတယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုစန့်ကျင်ကြောင်းရဲရဲဝံ့ဝံ့ထုတ်ဖော်နေတဲ့အရက်ဖက်အဖွဲ့အစည်းတွေအထူးသဖြင့်တော့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေသတင်းမီဒီယာတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့အခုနှစ်ရဲ့အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရင်းနှီးမှာဥရောပသမဂ္ဂကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ